အမေရိကန်ရဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ကိုနောက်လေးနှစ်အတွက်သမ္မတအဖြစ်ဆက်ပြီးထားမလားဒါမှမဟုတ်လေဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုရွေးချယ်မလားဆိုတာကိုဆုံးဖြတ်ဖို့အတွက်အင်ကာနေ့မှာတန်ပေါင်းများစွာသောအမေရိကန်နေမဲထွက်ထဲကြပါတယ်အခုအတန်းလွှင့်နေချိန်မှာတော့အမေရိကန်စံတော်ချိန်အင်ကာနေ့ညပိုင်း6နာရီခွဲကျော်ပဲရှိနေသေးတာကြောင့်နိုင်ငံတော်မှာဆက်ပြီးတော့မဲပေးနေကြတဲ ွဲခရိယံဖျားเจ้าလူလူဝိပြုစုတောင်းပွဲကိုတက်ရောက်ပြီးရွေးကောက်ပွဲနေ့ကိုစတင်လိုက်ပါတယ်။သူငယ်စဉ်ကနေထိုင်ခဲ့ရာပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့ကိုတွားရောက်ခြင်းအတွင်းမှာတော့တမန်ရွေးကောက်ပွဲဝင်ရတာကအမေရိကန်ရဲ့စံတန်ဘိုးတွေကိုပြန်လည်အသက်သွင်းဖို့ဖြစ်တယ်လို့မစ္စတာဘိုက်ဒင်ကထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ပင်ဆယ်ဗေးနီးယားကတခြားမြို့နှစ်ခုကိုလည်းတွားရောက်ခဲ့ပြီးတဲ့နောက်မစ္စတာဘိုက်ဒင်ကညနေခင်းမင်းကွန်းပြောမဲ့ဒလဝဲကိုပြန်ပါတယ်။တမရဒေါ်နယ်ထရန့်ကတော့ Fox and Friends အစီအစဉ်မီးမြန်းကန်းနဲ့အင်ကာနီမနက်ခင်းကိုစတင်ပါတယ်။အောင်ပွဲထွက်လာရင်ထွက်လာတဲ့အခါမှာသူ့အနေနဲ့နိုင်ရသူဖြစ်ကြောင်းကြေညာပါမယ်လို့ပြောဆိုခဲ့ပါတယ်။ Washington မြို့ပြင်ကသူ့ရဲ့ရွေးကောက်ပွဲဆိုင်ရာရုံးချုပ်ကိုတမရထရန့်တွားရောက်ခဲ့ပြီးတဲ့နောက်အင်မြူရိုကိုပြန်ပါတယ်။အရှုံးဒါမှမဟုတ်လဲအနိုင်မင်ကွန်းအတွက်သူ့အနေနဲ့စဉ်းစားချက်မရှိကြောင်းရွေးကောက်ပွဲစည်းရုံးရေးဌာနချုပ်မှတမရထရန့်ကပြောပါတယ်။ဒီနှစ်ခုတည်းကတစ်ခုပဲလုပ်ရဖို့မျှော်လင့်ကြောင်းအနိုင်ရတာကလွယ်ကူကြောင်းအရှုံးကတော့ဘယ်တော့မှမလွယ်ကူကြောင်းသူ့အတွက်တော့မလွယ်ဘူးလို့လည်းပြောပါတယ်။နိုင်ငံကိုဥဆောင်နိုင်တဲ့အရေးချင်းမရှိဘူးဆိုပြီးသမရလောင်းနှစ်ဦးစလုံးတို့ကတော့ဒီအပိုင်းအတွင်းမှာပဲအပြန်အလှန်ဆွဆွဲနေကြတာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါပြန့်နှံ့ဖြစ်ပွားနေတဲ့ကာလအတွင်းရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူက99သန်းကျော်ရှိပါတယ်။ဒါဆိုရင်2016ရွေးကောက်ပွဲတုန်းကမဲထက်သူစုစုပေါင်း139သန်းရဲ့3ပုံ2ပုံကျော်အရေးအတွက်လဲဖြစ်ပါလေရှင်။